အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကြားကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်권ချမှတ်တာမျိုးတွေမလုပ်ကြဖို့သဘောတူလိုက်ကြပါပြီ။အမေရိကန်တပ်နဲ့ EU ဥက္ကဋ္ဌတို့လိင်ပြည်တော်မှာ၃နိုင်နေပါကြဆွေးနွေးကြပြီးတဲ့နောက်အခုလိုသဘောတူလိုက်ကြတဲ့အကြောင်းကြေညာတာပါ။ကမ္ဘာကူးသန်းရောင်းဝယ်ရေးစုစုပေါင်းရဲ့ထောက်ဝယ်ရှိတဲ့သူတို့ကုန်သွယ်ဖက်နှစ်ဖက်ကြားကုန်သွယ်ရေးညှိနှိုင်းပါမှုကိုလက်ရှိအချိန်မှာထပ်ပြီးစိုးအောင်မလုပ်ဖို့သဘောတူကြပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယွန်ကလောယန်ကနဲ့လိင်ပြည်တော်နှင်းစီဥယျာဉ်မှာပူးတွဲလုပ်တဲ့တင်ဆောင်ရှင်နယ်ပေါ်တွင်သမ္မတထရမ်ကပထမဆုံးအနေနဲ့ကုန်သွယ်ခွင့်လုံးဝမကောက်ဘူး၊ကုန်သွယ်တားဆီးတွေလုံးဝမထားဘူးနဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ်အစိုးရကကူညီထောက်ပံ့တာမျိုးလုံးဝမလုပ်ဘူး။ကျွန်တော်တို့ဒီကနေ့သဘောတူကြပါတယ်လို့ပြောပါတယ်။ EU ကော်မရှင်နာဥက္ကဋ္ဌရန်ကာကလည်းတခါတခါဆွေးနွေးညှိနှိုင်းတာတွေဆက်ရှိနေပြီးနောက်ထပ်ကုန်သွယ်ခွင့်တွေချမှတ်တာကိုယထာမှာဖြစ်ပြီးတံမီးနဲ့အလူမီနီယံထုတ်ကုန်တွေပေါ်ချမှတ်ထားတဲ့ကုန်သွယ်ခွင့်တွေကိုပြန်ဆန်းစစ်သွားပါမယ်လို့ပြောပါတယ်။